Bangladesh မှာရှိတဲ့ Rohingya ဒုက္ခသည်တွေကိုအထောက်အထားကပ်ပြားတွေစတင်ထုတ်ပေးနေပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးကတောက်ကြာနေကပြောကြားလိုက်ပါတယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ Bangladesh အစိုးရတို့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်အောက်မှာစတင်ဆောင်ရွက်နေတာဖြစ်တယ်လို့လည်းကုလအတွင်းမှုချုပ်ရုံးပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်မန်အင်ချင်းနိုင်ကဆက်ပြီးတင်ပြပါမယ်
ဒီကနေ့ဩဂုတ်လကလေးကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းလောက်အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်စုစုပေါင်း9သိန်းလောက်ရှိလာပြီဖြစ်တဲ့အခြေအနေကိုဖြေရှင်းနိုင်ရေးတပ်တွေကကပ်ပြားတွေထုတ်ပေးတဲ့အစီအစဉ်ကနေတစုံတရာအထောက်အကူပြုနိုင်လိမ့်မယ်လို့ကုလသမဂ္ဂကမျှော်လင့်ထားတာပါ UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒီအစီအစဉ်ကိုဘာကြောင့်ဆောင်ရွက်ရသလဲဆိုတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ် Fahrenheit ကတောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
The 6-month process will help to consolidate a unified database for the purposes of protection, identity management.
တတိယအထောက်အထားကပြားတွေထုတ်ပေးမဲ့6လကြာအစီအစဉ်ကနေဒုက္ခသည်တွေကိုအကာအကွယ်ပေးတာအထောက်အထားခိုင်လုံမှုရှိအောင်စီမံတာအချက်လက်တွေစုဆောင်းတာအထောက်အပံ့တွေကိုခွဲဝေပေးတာနဲ့လူ့ရည်စည်ရင်ပြုစုတာစတဲ့ရည်ရွယ်ချက်တွေအတွက်နည်းပညာနဲ့အချက်လက်တွေကိုတညီတညာတည်းဖြစ်အောင်စုစည်းဖို့ကူညီမှာဖြစ်ပါတယ်
။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေကိုတပ်တေကန်အထောက်အထားကပ်ပြားတွေဘယ်လိုထုတ်ပေးနေသလဲဆိုတဲ့အစီအစဉ်ကိုလည်းအခုလိုသူကရှင်းပြပါတယ်
။ Biometric data including eye scans and fingerprints as well as photographs.
အသံစနစ်နဲ့အထက်လူတူးချင်းစီရဲ့မျက်လုံးနဲ့လက်ဗွေရာအပါအဝင်ပုဂ္ဂိုလ်ရေးအချက်လက်တွေဓာတ်ပုံတွေကိုစုဆောင်းကောက်ယူမှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ပြီးတာနဲ့ဒုက္ခသည်တွေကိုသက်သေခံအထောက်အထားကပ်ပြားအသစ်တွေထုတ်ပေးပါတယ်
။ဒီအစီအစဉ်ကနေဒုက္ခသည်အများစုဟာသူတို့ရဲ့သက်သေခံကပ်ပြားတွေကိုပထမဆုံးချိန်ရရှိတာဖြစ်တယ်လို့လည်း Fahrenheit ကသတင်းစာရှင်းလင်းပွဲမှာပြောသွားပါရစေ
။မန်အင်ဂျင်နိုင်ပါရှင်။